ြစ်မှာနေဆက်နဲ့ဆယ်မိုင်လောက်အကွာမှာရှိနေတဲ့ဒေါ်နိုကူကင်းဒီဒုက္ခသည်စခန်းဟာဒုက္ခသည်3000ကျော်ခုနားရစခန်းတစ်ခုဖြစ်ပေမဲ့လက်ရှိမှာတော့စခန်းပြက်တစ်ခုအသွင်ဆောင်နေပါတယ်ဒါဟာပြီးခဲ့တဲ့ဇူလိုင်လ12ရက်ညကစစ်ကောင်စီလီဒတ်ကစခန်းကိုဘုံကျဲခဲ့လို့ဖြစ်တယ်လို့ဒုက္ခသည်တူကပြောပြပါတယ်
ကနေမှာစက်ပဲတောင်းကိုချတယ်ပြီး15မိနစ်လောက်ကြာတော့ဒီကဥစ္စာစိတ်ခန့်ကိုချတယ်10မိနစ်လောက်ကြာတော့ဒီဖျားကြောင်းကိုချသွားရစရာဒေးလုံးကချသွားလေးချိန်ကချသွားရစရာ
ဘုံကျဲချိန်ကစခန်းတွင်တူထားတဲ့ဘုံခုချင်းတွေမှာဝင်ရောက်နေကြပြီးမနဲ့စောပိုင်းမှာတော့အားလုံးလူလူထိုင်းနေဆက်မှရှိနေတဲ့1988ခုနှစ်နောက်ပိုင်းမြန်မာနိုင်ငံသားဒုက္ခသည်တွေနေထိုင်တဲ့နန်းဆွယ်ရွာအနီးကဒုက္ခသည်စခန်းဘက်ကိုပြေးကြပါတယ်အဲ့ဒီမှာထိုင်းစစ်တပ်ကတားဆီးတာကြောင့်ထိုင်းနယ်မြေအတွင်းကိုဝင်ခွင့်မရဘဲနန်းဆွယ်ဒုက္ခသည်စခန်းဘေးမှာပဲနေထိုင်နေကြရပါတယ်။အဲ့ဒီစခန်းဟာထိုင်းနိုင်ငံနယ်စပ်နဲ့ကပ်နေတာကြောင့်ထွက်ပြေးလာသူတွေစိတ်လုံခြုံမှုကိုရရှိခဲ့စေတာပါ။ဒါပေမဲ့ထိုင်းအာဏာပိုင်တွေရဲ့စီစဉ်ပေးမှုအတိုင်းသာနေထိုင်ကြရပါတယ်။ဒုက္ခသည်တွေကိုစားသောက်ရေးနေထိုင်ရေးအကူအညီတွေပေးနေတဲ့အဖွဲ့တွေထံကပစ္စည်းတွေလှူဒန်းခြင်းပါမကြံထိုင်းအာဏာပိုင်တွေရဲ့ခွင့်ပြုချက်ရယူပြီးဆောင်ရွက်ရတယ်လို့ဆိုပါတယ်ဒုက္ခသည်တွေကိုအကူအညီပေးနေသူတူပြောပြတာကအ
ဲစစ်ဘေးရှောင်တွေအတွက်အကူအညီတွေကြတော့အဲ့ဒီသူတို့ကနေတစ်စစ်သွားဖို့ပေါ့နော်အဲတိုက်ရိုက်သွားလို့မရဘူးပေါ့အဲသွားဖို့အတွက်နောက်တစ်ခုကကြတော့သူတို့ကစားသောက်မှုပုံစံလဲသူတို့ပဲကင်ထားတယ်လေစားသောက်မှုကြတော့လူဦးရေဒီ3000ကျော်လောက်ကအဲ3000ကျော်4000ပေါ့လေအဲ့ဒီတဏီယာတဲ့ချက်တာပေါ့အဲ့လိုမျိုးဝိုင်းစားတဲ့စနစ်နဲ့သူတို့လုပ်ပေးတယ်ဆိုတော့အဲ့ဒီမာနီထိုင်တဲ့လူကလည်းတချို့လည်းအဲ့ဒီစားတော့တွေပါတယ်သူတို့တွေနည်းနည်းခက်ခဲတာနောက်တစ်ခုခက်ခဲတာကျတော့ဒီသူတို့ဒီကျွန်တော်တို့ဒီငိုးကအကြားလေးပေါ့ဟိုအပြာဖြူကြားလေးအဲ့ဒါလေးတွေနဲ့ပဲသူတို့ကမိုးခွတ်ပေးတယ်ကျန်တာဘာမှလုပ်ဟိုကိုကိုသဘောနဲ့လုပ်လို့မရဘူးလေအဲ့ဒီနေထားနဲ့နေရတယ်နေပြီးတော့နောက်ဒီတချို့ကြတော့လည်းအမှအများသောအဖြစ်ကတော့အဲ့ဒီကစပြီးတော့ဒီသူတို့အမိုးကလည်းဟိုနှိပ်လဲနှိပ်တယ်ပြီးတော့မိုးကကလည်းမိုးရွာရင်သူကမလုံဘူးလေမလုံဘူးနောက်တစ်ချက်ကကြတော့ဟိုနေပူရင်လည်းသူကအဲ့ဒီနေရောင်ခြည်ကပေါက်တာပေါ့နော်အထဲတိဆိုတော့နေပူတာဖြစ်မိုးရွာတာဖြစ်သူတို့နဲ့မကြိုက်ဘူးပေါ့အဲ့ဒီတက်ကြီးရွယ်ဦးတွေလည်းဒီကအမှစပြီးတော့ဖျန်းနာတာတွေဖြစ်ကြတာပေါ့လေ
ဒုက္ခသည်တွေအတွက်အထူးကအခက်အခဲဟာအစားအသောက်ကိစ္စနဲ့နေထိုင်မှုအခြေအနေအခက်အခဲဖြစ်တယ်လို့ဆိုပါတယ်။သူတို့ထိုင်းနယ်မြေတဲကိုရောက်လာပြီးနှစ်လအကြာမှာတော့ဒုက္ခသည်တွေကိုဒွန်နုကူကိုပြန်ဖို့ဖိအားပေးတာတွေပြုလုပ်လာပါတယ်။အတင်းအကျပ်ဖိအားပေးတာမျိုးမလုပ်ပေမဲ့နေထိုင်ရေးအခက်အခဲတွေလည်းတစင်ပြီးတစင်တိုးလာတာကြောင့်ဒုက္ခသည်၃ပုံ၃ပုံလောက်ဒွန်နုကူကိုပြန်ခဲ့ကြပါတယ်။တချို့ကတော့လက်ရှိတေမထုနေမထုဘဝမှာကိုနေရရင်အရက်မှာပဲတေးခြင်းသေးပါစီတော့နေရက်ကိုပဲပြန်တော့မယ်ဆိုပြီးမြမပြည်တွင်းကိုပြန်သွားတယ်လို့ဒေါ်နိုးကူကိုပြန်လာတဲ့ဒုက္ခသည်တူကပြောပြပါဗျာ
ဒုက္ခသည်စခန်းမှာရှိတယ်နောက်ဆက်ဒုက္ခသည်စခန်းမှာရှိတယ်ပုံရှိတော့လူကြီးတွေကလည်းသူကသူတို့ပြန်တက်တော့ဆိုပြီးပြန်နေဖို့လည်းပြောကြတယ်ဆရာပိုင်းပြပေးပြီးတော့ဒီကရွာသားတွေအကုန်ပြန်တက်လာကြတယ်အချို့ရွာသားတွေဆိုရင်အနောက်ဘက်ကိုပြန်သွားကြပြီဒီမှာနေလည်းမထူးဒီမှာပဲပြင်းမဲ့တူတူဒီကသူတို့ထန်နေဒေတာကိုပြန်ပြီးတော့မယ်ဆိုတဲ့ဒေတာခန့်ကိုပြောလာတဲ့အတန်လည်းရှိနေပ
ြဒုက္ခသည်တွေဟာထိုင်းနယ်စပ်ကိုမရောက်ခင်မြန်မာပြည်တွင်းမှာတည်းတဏျာကနေတဏျာကိုရွှေ့ပြီးတဆင့်စီပြေးခဲ့ကြတာအခုနောက်ဆုံးထိုင်းမြန်မာနယ်စပ်ကိုရောက်လာတာဖြစ်ပါတယ်လက်ရှိမှာဒေါ်နုကူစခန်းကိုပြန်ရောက်လာသူတွေရဲ့အခြေအနေဘယ်လိုရှိနေပါသလဲ။လင်းသင်နေ့တိုင်းကြားနေရတယ်လို့ဒုက္ခသည်တူကပြောပြပါတယ်
။ဟုတ်လင်းပြန်ကကျွန်တော်တို့ဒီကဥစ္စာအခုရက်ပိုင်းတွေကပြီးခဲ့တဲ့ဒီကမိုးမရွာတော့ဘူးမိုးလည်းမရွာတော့ဘူးနေတောက်လျှောက်တာလည်းအချိန်မှာကျွန်တော်တို့ဒီမှာလင်းတောက်လျှောက်ဝဲတယ်နေ့တိုင်းလိုလိုဝဲတယ်တောက်လျှောက်ပဲ။အဲ့ဆိုတော့အခုတော့လင်းဝဲနေရ
ပါလင်းနေတယ်
။အဲ့လင်းပဲဆရာဟုတ်ကဲ့တောက်လျှောက်ဝဲနေတော့ပဲ
။လင်းသင်ကြားရင်ဘုံခုချင်းစီကိုပြေးရတာအလေးချင်းတစ်ခုလိုဖြစ်နေပြီလို့လည်းပြောပါတယ်အလားတူပဲကင်းရီကရားပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ကင်းရီကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်ပွဲတွေဆက်ပြီးဖြစ်ပွားနေပြီးဒုက္ခသည်အရေးအတွက်ဟာလည်းတစ်နှစ်တခြားတိုးများလာနေပါတယ် ကရင်နီလူဖွင့်ရေးအဖွဲ့ရဲ့စီရင်တွေအရကြားပြည်နယ်တစ်ခုလုံးမှာစစ်တပ်အာဏာသိမ်းပြီးနှစ်နှစ်ခွဲကျော်ကာလအတွင်းနေရက်စွန့်ခွာထွက်ပြေးရတဲ့စစ်ဘေးဒုက္ခသည်နှစ်သိန်းခွဲကျော်ရှိနေတယ်လို့သိရပါတယ်ခင်ဗျာ။